စီးပွားသမ္မတဘာရှာအယ်အာဆတ်အနေနဲ့မချာသေးငါကြုံရတဲ့ရာဇဝင်ကိုသင်ခန်းစာယူပြီးအချိန်မနှောင်းမီရာထူးကဆင်ပေးဖို့အီဂျစ်သမ္မတကပြောဆိုလိုက်တယ်လို့တူရကီဝန်ကြီးချုပ်ကတော့စီးပွားနိုင်ငံဟာကိုယ့်လူထုကိုအစုလိုက်ပြုံးလိုက်တပ်ဖြတ်နေတဲ့အကြမ်းဖက်မှုတွေကျူးလွန်တာအတိုင်းပြစ်တစ်ခုဖြစ်နေပြီလို့ပြောဆိုလိုက်ကြပါတယ်။စီးပွားဆွေးရရာထူးကဆင်ပေးဖို့ထပ်မံတောင်းဆိုရင်းနဲ့ပြဿနာကိုဖြေရှင်းဖို့ဟာအာရဗ်နိုင်ငံတွေရဲ့တာဝန်တရဖြစ်တဲ့အကြောင်းအီဂျစ်သမ္မတမိုဟာမက်မော်စီကအာရဗ်ဖွဲ့ချုပ်ရဲ့ကာရိုမြို့အစည်းအဝေးပွဲမှာပေါ်ထူးနေကပြောလိုက်တာပါ။စီးပွားနိုင်ငံမှာအပြောင်းလဲတွေလုပ်ရမယ့်အချိန်တန်နေပြီးပြုရင်ပြောင်းလဲဖို့ပြောနေရမယ့်အချိန်မဟုတ်တော့ဘူးလို့လည်းအီဂျစ်သမ္မတကပြောသွားပါတယ်။စီးပွားပြဿနာနဲ့ပတ်သက်လို့ဒေသတွင်းအာရဗ်လေးနိုင်ငံဖြစ်တဲ့အီဂျစ်၊အီရန်၊တူရကီနဲ့ဆော်ဒီအာရေဗျာလေးနိုင်ငံပူးတွဲဆွေးနွေးပွဲတွေကျင်းပဖို့အီဂျစ်နိုင်ငံကအဆိုပြုထားတဲ့အတိုင်းတွဲဆောင်သွားမယ့်အကြောင်းကိုလည်းပြောဆိုသွားပါတယ်။စီးပွားနိုင်ငံကဖယိုပရဲအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကြားသဘောတူညီမှုမရနိုင်တဲ့အပေါ်မှာစစ်ပြစ်မိတဲ့အကြောင်းကိုတော့တူရကီဝန်ကြီးချုပ်ရီဆက်တိုင်ယက်အာရိုဂန်ကလည်းတိကျမှတ်ချက်ပေးပြောဆိုသွားခဲ့တာပါ။စီးပွားနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေအပေါ်ကွဲလွဲမှုတွေနဲ့အချင်းကုန်မခံနိုင်တဲ့အကြောင်းအန်ကာရာမြို့ကသူ့ရဲ့အာဏာရ AK ပါတီအစည်းအဝေးအတွင်းမှာပြောဆိုသွားပါတယ်။တစ်ချိန်တည်းမှာပဲစီးရီးယားနိုင်ငံရဲ့နေရာတော်များများမှာတော့အစိုးရနဲ့တပုံတက်တွေကြားဗော်ဒူးနေကတိုက်ပွဲတွေဖြစ်ပွားရမှာအသေးအပြောက်တွေလည်းရှိခဲ့ပါတယ်။